ရက်လင်ကုမ္ပဏီဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတာပေါ့ဥတုနိုင်မှန်ပိုင်တဲ့ကုမ္ပဏီဖြစ်တယ်ခရိုနီဖြစ်တယ်ဆိုပြီးတော့ပြပမှာရှိတဲ့ဒီမိုကရေစီလှုပ်ရှားနေသူတွေကဆွဆွဲပြောဆိုနေကြတယ်ရှိပါတယ်ဥတုနိုင်မှန်အနေနဲ့ရောဘယ်လိုလဲများရှင်းပြကြပါမလဲခင်ဗျာ
ခုနကတော့ပြောတဲ့နေကွန်းနဲ့ဆိုရင်တော့ကျွန်တော်ဥတုနိုင်မှန်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့တာပေါ့ဒါကတပိုင်းပေါ့တာဖာကိစ္စဖြစ်ပါတယ်အဲ့လိုပဲလူငယ်တယောက်အနေနဲ့ကိုမိသားစုကိုအသက်အရွယ်နဲ့ကိုကျွမ်းကျင်တဲ့လုပ်ငန်းအရလုပ်တာဖြစ်တဲ့အတွက် Relink Communication ကကျွန်တော်ကုမ္ပဏီဖြစ်ပါတယ်။အဲ့တော့အဖေနဲ့သားနဲ့ဆက်ဆိုင်တာဆိုတော့အဖေနဲ့သားနဲ့ဆက်ဆိုင်မှုရှိသောမိသားစုကိစ္စရှိပါတယ်။စီးပွားရေးလုပ်ငန်းအရတော့ဒီ Relink နဲ့ဥရှုမနဲ့မပတ်သက်ပါဘူး
။ပြီးခဲ့တဲ့တရင်ပတ်အနည်းငယ်ကပဲဆက်သွယ်ရေးဝန်ကြီးတို့စုံစမ်းစစ်ဆေးနေတယ်။ဆက်သွယ်ရေးနဲ့ပတ်သက်တဲ့ဒီကုန်ရက်လုပ်ငန်းတွေမှာအဂရိလိုက်စားမှုတွေရှိတည်တယ်ဆိုတဲ့အတွက်ကြောင့်စစ်ဆေးရလို့လည်းကျွန်တော်တို့သိရပါတယ်။ Relink ကုမ္ပဏီနဲ့ရောဆက်သွယ်ရေးဝန်ကြီးဟောင်းဦးသိန်းထွန်းနဲ့ဘလော့ထီများပတ်သက်မှုရှိပါလေခင်ဗျာ
အော်ကျွန်တော်တို့ဒီ Relink Communication ကဒီဆက်သွယ်ရေးဆိုင်ရာနည်းပညာနဲ့ပတ်သက်တဲ့ကိစ္စမှာတင့်တင့်နဲ့ကျွမ်းကျင်မှုတင့်တင့်နဲ့လူအင်အားရှိတဲ့အတွက်အခါအားလျော်စွာဆက်သွယ်ရေးဝန်ကြီးဌာနကသိကျင်တဲ့ကိစ္စများကိုမေးမြန်းလင်တော့လကောင်းဒါမှမဟုတ်ရင်အခါအားလျော်စွာကျွန်တော်တို့ ICT လူငယ်တွေကိုစားပြုတဲ့အခါလည်းပြုပါတယ်တခါကြတဲ့အခါကျတော့လေ ICT ကိုစားမပြုဘဲနဲ့မိမိရဲ့အမြင်ကျွန်တော်တို့နိုင်ငံရဲ့ဆက်သွယ်ရေးဖွံ့ဖြိုးတိုးတက်နိုင်တဲ့အမြင်နောက်ကိုယ်တိုင်လည်းဒီ Internet ဆက်သွယ်ရေးဆိုင်ရာလုပ်ငန်းများမှာအထိုက်လောက်ဝင်ရောက်လုပ်ကိုင်နေတဲ့လူဖြစ်တဲ့အတွက် customer တွေရဲ့အခက်အခဲတကယ်တမ်းသုံးရမဲ့ user တွေအတွက်အခက်အခဲတွေရှိနေတဲ့ကျွန်တော်နည်းပညာအခက်အခဲအုပ်ချုပ်မှုဆိုင်ရာအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဒီဆက်သွယ်ရေးဝန်ကြီးဟောင်းဦးသိန်းထွန်းနဲ့ကတော့အခါခွင့်တင့်တယ်လို့တော့ဆက်သွယ်ဆောင်ခြင်းရှိပါတယ်။ကျွန်내အခြားဆက်သွယ်မှုမရှိပါဘူး
။ဆက်သွယ်ရေးဝန်ကြီးဟောင်းဦးသိန်းထွန်းနဲ့တကွဆက်သွယ်ရေးဝန်ကြီးဌာနအစီအပင်အရာရှိဒီ50လောက်ကိုစစ်ဆေးနေတဲ့နေရာမှာပေါ့လေ။ဒီကိစ္စတွေပေါ်လာတဲ့အတွက်မြန်မာနိုင်ငံဆက်သွယ်ရေးကဏ္ဍအနာဂတ်မှာပေါ့လေပို့ပြီးတော့ကောင်းမွန်တဲ့အလားအလာမျိုးတွေဖြစ်လာနိုင်တယ်လို့ယူဆပါလားခင်ဗျာ
။ဆက်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ကိစ္စကတစ်ခုပါ။လက်ရှိမြန်မာဆက်သွယ်ရေးမှာသူတို့အကြောင်းအရာတွေပေါ်မှာမူပြီးတော့စုံစမ်းမေးမြန်းနေဆိုတဲ့သတင်းတွေထွက်တာတစ်ခုပါ။အဲ့တော့ပထမအကြောင်းအရာဖြစ်တဲ့မြန်မာဆက်သွယ်ရေးဆက်လက်ပြီးတော့ဖွံ့ဖြိုးလာနိုင်လားဆိုရင်တော့ပြည်သူတွေရဲ့လိုအပ်ချက်နောက်နိုင်ငံမှာရှိနေတဲ့မီးပညာလက်ရှိနိုင်ငံရေးအစီအမံဆောင်ရွက်နေတဲ့အစိုးရအဖွဲ့ကျွန်တော်တိုက်တွန်းနေသောလွှတ်တော်နဲ့ကျွန်내အဖွဲ့တွေရှိနေတဲ့အတွက်ကျွန်တော်တို့ဒီမိုကရေစီနိုင်ငံကိုလည်းပြောင်းလာပြီဖြစ်တဲ့အတွက်ပြည်သူဆန္ဒများကိုအကောင့်ထည့်ဖော်ပြရမှာဒီတာဝန်ရှိလာတဲ့အတွက်ဒီရှေ့လျှောက်မှာတော့ဆက်သွယ်ရေးပညာဆက်သွယ်ရေးဝန်ဆောင်မှုတွေကပိုကောင်းလာမှာပဲကျွန်တော်ဖြေတဲ့နေရာမှာခုနကတော့ဆက်သွယ်ရေးဝန်ကြီးဌာနမှာလက်ရှိဖြစ်နေတဲ့ကိစ္စတွေနဲ့မဆိုင်ပါဘူ
းမြန်မာနိုင်ငံဆက်သွယ်ရေးကဏ္ဍမှာအကြီးအသွေးရှိတဲ့ကုမ္ပဏီတွေအရေးချင်းရှိတဲ့ကုမ္ပဏီတွေကိုဦးစားမပေးဘဲနဲ့လက်တဆုပ်စာကုမ္ပဏီတွေကိုပဲချထားပေးနေရဆိုတော့ဆွဆွဲမှုတွေလည်းရှိနေပါတယ်ခင်ဗျဒီအခြေအနေနဲ့ပတ်သက်ပြီးတော့ဥတုနိုင်မှုလို့ပြန်ရှင်းပြခြင်းပါလေဟ
ိုကျွန်တော်အမြင်နဲ့အမြင်အရဆိုရင်တော့ခုနကတော့အရေးသွေးရှိတဲ့ကုမ္ပဏီတွေကိုမပေးဘဲနဲ့လက်တဆုပ်စာကိုပဲပေးတယ်ဆိုတဲ့ဟာနဲ့ပတ်သက်ရင်တော့အခြေအနေအများကြီးရှိပါတယ်ပထမအချက်ကကျွန်တော်နိုင်ငံမှာရှိနေတဲ့ငွေကြေးအရင်းအမြစ်ရယ်ကျွမ်းကျင်မှုရဲ့အနေအထားတွေရှိပါတယ်အဲ့တော့အခုကျွန်တော်နားလည်သလောက်ဆိုရင်တော့အခုဆက်သွယ်လုပ်ငန်းမှာပါဝင်ပြီးတော့ဆောင်ရွက်နေကြတယ်ဆိုတဲ့ကုမ္ပဏီများဒီ operator မဟုတ်ပါဘူးသူတို့ဒီပစ္စည်းတက်ဆင်ခြင်းနဲ့ပစ္စည်းတက်ဆင်ပြီးတော့မှပြန်လည်ရရှိမဲ့ contract လုပ်ငန်းကိုလုပ်ကိုင်တဲ့သူများဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ရင်တော့အထူးကျွန်တော်မှတ်ချက်မပြုလိုပါဘူး
မြန်မာနိုင်ငံမှာတယ်လီဖုန်းဈေးနှုန်းတွေပေါ့လေအထူးသဖြင့် mobile နှက်ကင်ဖုန်းဈေးနှုန်းတွေရဲ့ဈေးကအင်မတန်ကြီးမြင့်နေတယ်ဆိုပြီးတော့ထောက်ပြမှုတွေလည်းရှိပါတယ်ဒီကိစ္စတွေမှာပေါ့လေတမန်တော်ဦးသိန်းစိန်ပြောသလိုအများပြည်သူတွေဈေးတက်တက်တသားနဲ့ဖုန်းတွေတက်နေချီပြီးကင်နိုင်အောင်ဘာတွေများတဆင့်တိုးပြီးတော့လုပ်ဖို့လွန်နေရတွေ့ရပါလားခင်ဗျာ
အဓိကကတော့ဒီဆက်သွယ်ရေးနည်းပညာနဲ့ဆက်သွယ်ရေးအထူးသဖြင့် mobile phone တွေရဲ့ဈေးကျဖို့နော် quality မြင့်ဖို့ဆိုတဲ့အချက်နှစ်ချက်ရှိပါတယ်ဈေးကျဖို့နဲ့ quality မြင့်ဖို့ဆိုတာတစ်ခုနဲ့တစ်ခုဆက်သွယ်နေပါတယ်အဓိကဆက်သွယ်နေတဲ့အကြောင်းရဲ့နောက်ခံမှာတော့နည်းပညာနဲ့ငွေကြေးအရင်းမြစ်ပါအကယ်၍သာနည်းပညာကိုရယူနိုင်မယ်ငွေကြေးအရင်းမြစ်ကိုဖန်တီးနိုင်မယ်ဆိုရင်တော့ပြည်သူတွေလိုလားနေတဲ့တယ်လီဖုန်းအသုံးပြုကရော့ကျသွားနိုင်တယ်တယ်လီဖုန်းဈေးနှုန်းအင်မတန်မှရော့ကျသွားနိုင်အောင်ဆောင်ရွက်လို့ရတဲ့နည်းလမ်းတွေရှိပါတယ်အဲနည်းလမ်းတွေကိုလည်းနိုင်ငံမှာဥဆောင်ဥရပြုနေတဲ့လူတွေသိထားပြီးသားလို့ပဲကျွန်တော်နားလည်ပါတယ်
ဥတုနိုင်မှန်ကို RFA ကျေးဇူးပြုတင်ပါတယ်ခင်ဗျာ
ကျွန်တော်ကလည်းကျေးဇူးတင်ပါတယ်